စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်မှာနှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။နေရောညပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလူများပြားလမ်းပေါ်ထွက်ဆန္ဒပြတာမျိုးတွေမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးတော့အွန်လိုင်းမှာစန့်ကျင်လှုပ်ရှားမှုတွေလုပ်နေကြပါတယ်။ရန်ကုန်မြို့နဲ့တခြားမြို့တွေကဆန္ဒပြပွဲအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးမှဖြစ်ပါတယ်ဗျာ
။ဆီယာနာသိန်းအုပ်ချုပ်နေတာ3လနီးပါးကြာလာတဲ့အချိန်မှာရန်ကုန်မြို့ကဆန္ဒပြပွဲတွေဟာလမ်းမော်တွေထွက်ပြီးခြေတက်တာမျိုးနှဲသွားပြီးအုပ်စုလိုက်ပျောက်ကြားတဲ့ပိတ်ပုံစံမျိုးတွေလုပ်နေကြပါတယ်။လှိုင်း၊အင်းစိန်၊တောင်ကလာ၊မြောက်ကလာနဲ့မင်္ဂလာရုံမြို့နယ်တွေမှာတော့လူမဲ့တပိတ်၊ဆင်းနီတပိတ်တွေဒီကနေ့ဆက်လုပ်ကြပါတယ်။ပါကီတာမြို့နယ်တွေမှာတော့အာနာသိန်းစစ်ဗိုလ်ချုပ်ကြီးတွေရဲ့ပုံတွေကိုကွန်တုံတွေထဲကိုထည့်ပြီးတော့လူလောကတွေကိုရောက်မလာခဲ့တဲ့သူများဆိုပြီးစားရေချိတ်ဆွဲထားတဲ့ကွန်ဒုံတပိတ်လုတ်ခဲ့ကြပါတယ်။ရန်ကုန်မှာတပ်တွေကအင်အားအပြည့်နေရာယူထားတဲ့နေရာတွေမှာအစစ်ဆေးကလည်းများတာကြောင့်ဆန္ဒပြအင်အားကနည်းနေတယ်လို့ဆန္ဒပြသူတွေကပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့ရင်းနေနိုင်တာဒီရှိပြတော့ကြီးကပရိုမနမ်မတွေ့ဘူးကြာဘာမှမသိမရှိတော့ချမ်းမှုကြီးကစစ်တပ်တွေလည်းရောအင်းသားတွေကရောက်နေရတယ်ပါတယ်။ဆန္ဒတော့နားရရတယ်ကတရမြက်ရှိဒီဘက်ကလုံးဝတုတ်လို့မရဘူးလို့စစ်တပ်တွေကအဲကျောင်းကြီးဒီနေရာကွက်လက်တွေတမားလို့မှာသက်သွေးရတာဒီများတို့ဒါမျိုးရဲစမ်းကြောင်းလို့ပါတော့တခြားပြောဒီလိုပျောက်ကြားစစ်တွေထွက်နေကြတာလွတ်တဲ့နေရာတွေထွက်နေကြပါတယ်ကျွန်တော်အဓိကတော့သူတို့ကဒီနေ့ဒီနေရာလှုပ်လိုက်ပြီဆိုရင်နောက်နေ့အဲ့နေရာကိုတက်တရောက်လာတာမျိုးနောက်နေ့နောက်နေ့တွေမှာတို့ခဏလွတ်သွားတဲ့နေရာတွေမှာကျွန်တော်တော့လှုပ်ကြရတာရှိပါတယ်အဓိကတော့လမ်းပေါ်ထက်တဲ့လမ်းပေါ်ထက်ဆန္ဒပြရတဲ့တပိတ်ပေါ်တဲ့တပိတ်ကြောင်းတွေရောပျောက်ကြားစစ်တွေရောရှိပါတယ်အနေနဲ့အားဖြင့်မဲကျင်းတော့လုပ်လို့ရတယ်ဆမ်းမျိုးကြီးပဲဒီကောင်ကတော့ဒါရောရှိရတယ်ဒါပေမဲ့ဟိုမျိုးနဲ့အများစုကတော့ဒီရက်ပိုင်းတရက်နေ့ကအရင်ဟိုသိကြတာရတယ်ရက်ကိုနေတယ်ပါလို့ဟိုသူစုလို့တော့မသိမရဘူးအဲ့လိုမျိုးလေ
းဆရာနာတင်ပြီးတဲ့နောက်အင်အားအမြောက်အများနဲ့ဆန္ဒပြခဲ့ကြတဲ့မုံရွာမြို့မှာလည်းဒီကနေ့ဆန္ဒပြစစ်ကြောင်းတွေလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မုံရွာဆန္ဒပြပွဲကိုအဓိကဦးဆောင်တဲ့တပိတ်ခေါင်းဆောင်ကိုဝင်းမိုးနိုင်ကိုဖမ်းဆီးပြီးလူတက်မှုအပါအဝင်အမှု၃ခုနဲ့တရားစွဲထားပေမဲ့လည်းလူလူကအားမလျှော့ပဲဆီယနာသိမ့်မှုအဆုံးတက်ဖို့ဆန္ဒပြနေကြတာဖြစ်ပါတယ်။အာနာသိမ့်စစ်ကောင်စီကမုံရွာကိုအုပ်ချုပ်လို့မရစေရဆိုတဲ့စေးနီစာသားလှုပ်ရှားမှုကမ်ပိန်းကိုစစ်တပ်ကနေပစ်ခတ်လို့ဆန္ဒပြသူတွေတည်ဆုံးခဲ့တဲ့လမ်းမတွေပေါ်မှာဒီကနေ့ပြုလုပ်ခဲ့တယ်လို့တပိတ်ဦးဆောင်သူ88မျိုးဆက်ငင်းညာရေးနဲ့ပွင်လင်းလူအဖွဲ့စည်းကကိုဝင်းစော်ခိုင်ကပြောပြပါတယ
်။ဒီလိုလိုနဲ့သူကဟိုချိတ်ချောက်တာပေါ့။ချိတ်ချောက်မှုရဲ့ဖိအားပေးမှုတွေဒီလိုလိုကိုငြင်းမပီရအောင်ဒီလမ်းပေါင်းတုံနဲ့အကျန့်ဆက်ဖြူခုမှုတွေဒီလိုမျိုးလုပ်စီပါမှုဟောဒီဒီလိုလိုကြီးပေါ့နော်။ဘောကဒီလိုလိုကြီးကိုသူတို့တွေနဲ့ဟုတ်ထုတ်လို့မရသေးရနော်။ဘောကဒီလိုလိုကြီးရဲ့ဒီရာဇတန်အနေနဲ့ပြလိုက်တာပါပဲ။နော်ဒီလိုပင်အဲဖိနှိပ်မှုတွေချိတ်ချောက်မှုတွေနော်ချိုးဖဲမှုတွေပြုလုပ်စီပါမှုအဲ့ကျွန်တော်တို့လောကဒီလူလူကြီးကိုစစ်အာဏာရှင်အနေနဲ့လုံးဝအုပ်ချုပ်လို့မရသေးအောင်ဆိုတဲ့ကမ်ပိန်းကိုကျွန်တော်တို့ရဲ့အာဇာနည်လမ်းမှာကျွန်တော်တို့ဒီနေ့ပြုလုပ်ခဲ့ပါတယ်။အကျန့်ဖက်လုံးရက်တိုင်းကိုကျွန်တော်တို့ဒီလူလူကြီးကလုံးဝလက်မခံဘူး။ကျွန်တော်တို့မုံမမြင်မှာမဟုတ်ပါဘူး။ဟောဒီကဘာကြီးမာရောဟောဒီနိုင်ငံတော်မာရောဆိုတော့နော်။အဲလူသားတွေကိုတတ်ချက်ကြတာမျိုးမတရားအတင်းအာဓမဖမ်းချုပ်ပြီးတော့မှနော်အတင်းအဓမ္မဒီဝင်ရောက်ပြီးတော့မှဖန်ဆင်းပြီးတော့မှအုပ်ချုပ်တာမျိုးကိုကျွန်တော်တို့လက်ခံလို့မရအောင်အဲ့ဒီလိုမျိုးကိုတင်လျှောက်တဲ့အစိုးရကိုမဲပေးရွေးချယ်တဲ့အစိုးရနော်ကိုဒီကတော့ရွေးချယ်ထားတဲ့အစိုးရသာဖြင့်ကျွန်တော်တို့ကိုအုပ်ချုပ်လို့ရတယ်အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့ဒီလက်နက်ကိုပြပြီးတော့မှအုပ်ချုပ်တာမျိုးကိုတော့ကျွန်တော်တို့ကလုံးဝလုံးဝမှဒါလူသားတယောက်အနေနဲ့အမခံနိုင်ဘူး
ARD တိုင်းပသိမ်မြို့မှာလည်းဆီယနာရှင်ဆန့်ကျင်ရေးအတွက်ရရာနီးနဲ့ဆန္ဒထုတ်ဖော်လျက်ရှိပါတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီနေ့တော့ဟိုတိုင်းနေမှာလေဟိုဓာတ်လိုက်နေမှာလိုက်ကြတဲ့တပိတ်တော်ရှိတယ်ဟိုရုပ်ပုံမပါဘူးမှာဟိုစာသားတွေပေါ်ဟိုဆီယနာရှင်ဆန့်ကျင်အုပ်ချုပ်လို့မရစရာလို့ပါလို့ပေါ့အုပ်ချုပ်မရစရာအဲ့လိုမျိုးပေါ့ပသိမ်ရလေဟိုအကုန်လုံးဟိုဓာတ်သိပ်ပင်လာရင်ငားနေတော့လေသူတို့ရရာလောက်တာပေါ့အခုလည်းဆိုင်တဲ့တပိတ်တော်နေမှာရှင်းအောင်နေတယ်မှာဒီမှာဟိုတိုင်းချိုခွင့်လာများတယ်လေ50အောင်လည်းပဲလုပ်များဟိုညနေပိုင်းတော့အစင်ပြူတို့နှိမ့်ကြလိုက်ပြီအစင်ပြူတို့ထွက်နေရမယ
်စစ်တပ်ကနေပြစ်ခတ်ဖြိုခွဲခဲ့တဲ့သခိုင်းတိုင်းတွေကကလေးမျိုးမှလည်းဒီကနေ့အထိခြိတက်ဆန္ဒပြပွဲတွေရှိနေစေဖြစ်ပါတယ်တပိတ်လမ်းကြောင်း3ခုကနေစုစုပေါင်းအင်အား900လောက်နဲ့နေ့စဉ်ခြိတက်ခဲ့ကြပေမဲ့ဒီကနေ့မှာတော့လက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတဲ့အတွက်အင်အား300နီးပါးနဲ့စစ်ကြောင်း2ကြောင်းသာခြိတက်ခဲ့ကြပါတယ် လူစုခွဲလို့မပြီးခင်တက်တွေရောက်လာလို့ထွက်ပြေးခဲ့ကြရပေမဲ့ဖမ်းဆီးခံရသူတွေမရှိခဲ့ဘူးလို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်မန္တလေးမြို့မှာလည်းတန်ခတ်တမကတပိတ်အပါဝင်တပ်ပေါင်းစုတပိတ်တွေဟာမန္တလေးမြို့ရဲ့လမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်စစ်တပ်နဲ့ထိတိုက်မတွေ့အောင်တင်းရှောင်ကြရင်းနဲ့ဆန္ဒထုတ်ဖော်ကြတဲ့ပျောက်ကြားတပိတ်တွေလည်းရက်ွက်တွေထဲမှာဆက်ပြီးလုံနေကြပါတယ်မနေ့ကဖြိုခွင်းခံခဲ့ရတဲ့လောင်းလုံမြို့ကတပိတ်စစ်ကြောင်းဒီကနေ့လမ်းမတွေပေါ်ပြန်ထွက်လာပြီးဆန္ဒပြခဲ့ကြသလိုဖားကန့်ဒီမော့ဆိုမိထီလာမြကြီးနားနဲ့ပကံမျိုးတစ်တီမှာလဲလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးဆင်နွှဲနေကြပါတယ်ဒါအပြင်ရွှေပိုမြင်းကြံနမတီမော်လမြိုင်ပေါင်တဲ့တခြားမျိုးတွေမှာလဲလူမဲတပိတ်ပန်းတပိတ်အာယုံဦးတပိတ်နဲ့ညတပိတ်တွေကိုပုံစံမျိုးစုံပြုလုပ်ပြီးဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ရှင်